ဒီကရဲ့ဆေဖို့အရေးကြီးတဲ့သဘောတူညီမှုတစ်ခုရတယ်လို့သိရပါတယ်။ဒီသဘောတူညီရဲ့ဟာဘလောက်စစ်မှန်တယ်လဲအမှန်တကယ်တိုင်းဒါရဲ့မြန်မာနိုင်ငံမျိုးရနိုင်တဲ့အလားအရှိသလားတို့မှမှားယွင်းသောမျှော်လင့်ချက်များဖောက်ဆုပ်များဖြစ်နေသလားဆိုစဉ်းစားကြည့်တာဖြစ်ပါတယ်။ဆိုပထမဆုံးဒေါက်တာအန်ဒရူးဒီသဘောတူညီမှုဟာဘလောက်ထိခိုင်မာစစ်ချရတယ်လဲဆိုတာအကျဉ်းပြောပြပါရခင်ဗျာ။နိုင်ငံလု ်ခြေဆက်ဆက်ကစူရလက်ထက်မှာတပွဲဖြင်းစီနဲ့ဆွေးနွေးလာခဲ့တယ်ဒါပေမဲ့ဒီတမရဦးသိန်းချိန်လက်ထက်အစိုးရမှာ16ဖွဲ့ကိုပေါင်ခတ်ပြီးတော့ဆွေးနွေးလာပြီးတော့ဒီခုနကပြောတဲ့ NC ကိုလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်အဲတော့ကျွန်တော်အမြင်မှာတော့ဒီတပွဲတူညီချက်လက်မှတ်ရေးထိုးလိုက်ရတယ်အကုန်လုံးကပြည့်စုံတာမဟုတ်ပါဘူးအဲ့ဒီပြည့်စုံအောင်လို့ကျွန်တော်တို့စပြီးတော့စကားပြောကြဆုပ်ဆိုတဲ့အနေထားတစ်ခုကိုဖန်တီးလိုက်နိုင်တဲ့အတွက် DNCA ဆိုတာကျွန်တော်တို့မြန်မာနိုင်ငံအတွက်အနာဂတ်မှာအကောင်းဆုံးသောသမရကြီးပြောသလိုငင်းချင်ရေးဆွေးနွေးရေးလမ်းကြောင်းကိုရောက်နိုင်ဖို့တခါဖွင့်ပါတယ်ဆိုတော့ပြောဆိုချက်ကိုကျွန်တော်ကတော့အဲ့လိုပဲရှုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးစန်းညွန့်ကိုမေးချင်ပါတယ်စီလုံးညွတ်တော်တိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ခေါင်းဆောင်တို့အနေနဲ့ဘယ်လိုသုံးသပ်လိုပါလဲဒီသဘောတူညီချက်ကို
ကျွန်တော်တို့အနေနဲ့တော့ဒါကိုကြိုဆိုရမှာပါအန်ဒရူးပြောလိုပါပဲစကားပွင့်တဲ့အချိန်ကြီးလို့ရောက်သွားပြီသူကလုံးဝရာလုံးပြည့်တော့စိတ်ချတဲ့နေတာမျိုးရှိနေပါဘူးဒီလက်မှတ်မထိုးခင်မှာအချိန်ကြီးတစ်ခါကအမားရင်တစ်ခုများပြူကြီးဖြစ်လို့ရှိရင်ပြတ်သွားနိုင်တဲ့နေတာမျိုးရှိတယ်ဒီလိုအချိန်ကြီးကောင်းကြီးရခဲ့တဲ့ဥစ္စာကိုဆက်လက်တည်ဆောင်ရဖို့လိုပါတယ်အပိဒါဆွေးနွေးပွဲရမှာတပြေလုံးအပြစ်ကတက်ခိုင်းမှုရစေရေးဆိုတာကြီးများတာဆိုရင်ပုံမှန်ပါလေအခုဆိုရင်တချို့နေရာတွေမှာပြစ်ခတ်တက်ခိုင်းမှုတွေရှိနေတုံးလေ
ခုရရှိတဲ့သဘောတူညီမှုနဲ့ပတ်သက်ပြီးအခြေခံကွဲလွဲမှုတစ်ခုအစဉ်လာအချင်းလူတိုင်းစိတ်ထဲမှာဆွေးနွေးယူနေကြတာတိုင်းရင်းသားတွေလူကျင်တဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုတခြားရေးကိုမြန်မာနိုင်ငံအစိုးရဘက်ကသဘောထားတင်မှသူတို့ချို့သူသည်ဖြင့်ဒါတမတော်ပိုင်းကတချို့ကသိသဘောမတူဘူးဘွင်မကြဘူးမယုံကြည်ဘူးဒါပြလိုက်ရင်ပြည်ထောင်စုပြိုကွက်မယ်ဆိုရဲစစ်တမ်းမျိုးစီနယ်လို့ယူဆခဲ့ကြပါတယ်အစင်အားဖြင့်ဒီကိစ္စကဘလောက်ထိပြင်းနှင်းသွားပြီလဲဒေါက်တာအန်ဒရူးခင်ဗျာဒီကိစ္စကိုဆက်လက်ဆွေးနွေးဖို့လမ်းပွင့်သွားတာလားသူတို့ဒီကိစ္စကိုလက်ခံတဲ့အစင်ကိုရောက်သွားပြီလားခင်ဗျာ
ဆယ်ရပြည်ထောင်စုထူထောင်ရေးဆိုတာ1960နှစ်ကနေဒီငင်းချမ်းရေးဆွေးနွေးပွဲစတင်တဲ့အချိန်ကြီးကတော့ပြောလို့ဆိုလို့မရတဲ့ကိစ္စဖြစ်ပါတယ်ဒါမဲ့ဒီနောက်ပိုင်းမှာကဘာဖြစ်လဲဆိုသမရကြီးကိုထိုက်ကဖက်ဒရယ်စနစ်ကိုအခြေခံတော့ပြည်ထောင်စုထူထောင်မဲ့ဆိုတဲ့ကိစ္စမှာသမရဖက်ကလည်းအတိအဝ၆ခံလာပဲကျွန်တော်တို့အစီအဝေးသမရနဲ့တွဲပြီးတော့လုပ်တဲ့အချိန်မှာဘယ်တော့မှဖက်ဒရယ်စနစ်ကိုအခြေခံတော့ပြည်ထောင်စုကိုတန်းကွက်မယ်မလိုလားဘူးဒါပြည်ထောင်စုပြုကွေးဖြစ်တယ်ဆိုရင်ဟာမပြောပါဘူးအဲ့တော့ကျွန်တော်တို့ကဖက်ဒရယ်စနစ်ကိုခြေခံတဲ့ပြည်ထောင်စုထူထောင်ဖို့ကဒီအပြစ်ခရစီစာချုပ် NCA မှာသဘောတူပြီးပါပြီ။ဒါနဲ့အကောင့်ခြေပေါ်တဲ့အပိုင်းကတော့ဆယ်နှစ်ကြာကြာမဲ့နှစ်20ကြာကြာမဲ့ဘာလို့ဆိုကျွန်တော်တို့အားလုံးကဒီဆောက်ရမယ်စနစ်ဖြစ်လို့ပါခင်ဗျ။
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးစန်းညွန့်ရဲ့သဘောထားကိုလည်းကျွန်တော်သိကျင်ပါတယ်။အစိုးရဘက်ကရာကိုယုံကြည်ပြီးဆိုတာတကယ်ပဲစစ်မှန်တဲ့ယုံကြည်မှုလို့ထင်ပါသလား
။အစိုးရဘက်ကလည်းဒီဟာကိုဖြစ်အောင်အလေးနဲ့ထားပြီးတော့လုပ်နေတယ်ဆိုတာကိုကျွန်တော်တော်လေးယုံကြည်ပါတယ်သို့တော်လည်းပဲနိုင်ငံရေးတဘောတူညီမှုရတဲ့အချိန်ထိပူသွားဖို့ကတော့နည်းနည်းတော့ကျွန်တော်တာမရရှိသေးတယ်အများကြီးကျွန်တော်ဆွေးနွေးရအောင်ပါဖြစ်တယ်အခု NCA မူကြမ်းမှာတချို့ပြဿနာတွေမကျော်လွှားနိုင်ဘူးဒါကိုဒီလူပေါင်းရေးတဲ့အချိန်ကျမှဆွေးနွေးမယ်ဒါမို့လည်းနိုင်ငံရေးပြည်ဆောင်ဆွေးနွေးတဲ့အချိန်ကျမှဆွေးနွေးမယ်ဆိုပြီးတော့ကျော်လွှားသွားတယ်ကျော်လွှားတဲ့ကိစ္စတွေကတကယ်နိုင်ငံရေးပြည်သူဆွေးနွေးပွဲဒီမှာလာပြီးအခက်အခဲဖြစ်နိုင်တယ်။အဲ့ဒီအချိန်ညရင်ကျွန်တော်တို့ဒီဆွေးနွေးဘက်တွေကဘယ်လောက်ထိညင်ကျက်မှုရှိသလဲ။အဲဘယ်လောက်ထိတိုင်းပြည်ပေါ်မှာစည်းရနာရှိသလဲ။ဒီပေါ်မှာအများကြီးလူတည်သွားပါပြီ
။ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုပြောချင်ပါတယ်။အခုရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာဒါလုတ်ပေးလိုက်ခြင်းအပြင်အနာလက်ရှိမြန်မာစုဘက်ကအရေးသာသွားတာပေါ့ဘာပဲပြောရတာလုတ်ပေးနိုင်တယ်ဆိုတာ ဒီလိုကြောင့်လုတ်တယ်ဆိုတာဟာမပြေတော့လဲခံရရှိတယ်ခင်ဗျာအဲ့ဒါဆိုတော့အဲ့လိုလက်ပူတိုက်ပြီးတော့လုတ်လိုက်တဲ့အတွက်ကြောင့်အရေးကြီးတာကိုတကယ်သဘောတူညီမှုမရဘဲနဲ့နောက်ဆွေးနွေးမယ်ဆိုပြီးတော့ပြစ်ထားလိုက်တာလားတကယ်တမ်းကနောက်ကိုဆွေးနွေးပွဲနဲ့အဖြေချနိုင်မလားလက်နဲ့ကင်ပฏิပက္ခစီကိုပြန်မြောက်သွားနိုင်တော့ဘူးလားဆိုတာကိုအရေးကြီးလို့ထင်ပါတယ်ဒေါက်တာအန်ဒရူးသဘောပြောပါန
ံပါတ်1အချက်ကအပြစ်ခရစေဖို့လိုပါတယ်အပြစ်ခရစေပြီးမှကျွန်တော်တို့နိုင်ငံရေးစပေါ်ဝိုင်းမှာအမြင်မတူတဲ့ကဲတော့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကအရင်တိုင်းဒေသနဲ့ကန်ခေါဆောင်ဘက်ကအရင်ကျန်တဲ့အုပ်စုအဖွဲ့ကြီးတွေအမြင်တွေအားလုံးကကျွန်တော်တို့ဆွေးနွေးပြီးတော့အဖြေရှာရမှာဖြစ်ပါတယ်ခင်ဗျာ။ဒါပေမဲ့ဒီလိုအဖြေရှာနိုင်ဖို့အချင်းချင်းတစ်ခုကိုကျွန်တော်တို့လွတ်လပ်ရရပြီးတဲ့အချိန်ကနေဒီနေ့ဖြစ်မရဖြစ်ပါဘူး။အခုနောက်အကြေပြောတဲ့အထက်မှာဒီအလက်ရှိဖြစ်နေတဲ့အနေအထားမှာဥဆောင်နေတဲ့လူတွေကဒါအခွင့်အရေးယူတယ်ဆိုတဲ့ဟာမျိုးဒါမှမဟုတ်သူတို့ရဲ့ရည်ရှိအကျိုးမြတ်ဆိုတဲ့ဟာမျိုးကျွန်တော်မယူပါဘူး။မလုပ်လဲဆိုတော့ယူချင်လဲယူလို့မရဘူး။စိတ်ထားစိတ်ဓာတ်ကောင်းမနဲ့အုံမြချပြီးတော့ကျွန်တော်တို့စိတ်ဆက်ပြီးတော့သွားရမယ်ဆိုတဲ့နန်းချောင်းအမှန်ပေါ်ကိုပြင်ပေးနိုင်တာခုနအကျယ်ဆိုင်ညွန့်ရင်ပြောသလိုပဲကျွန်တော်ကတော့ထောက်ခံပါတယ
်။တချို့ကိုကြောသွားတယ်ဆိုလို့ကျွန်တော်လက်ပူတိုက်ပြီးတော့ပြီးဆိုရဲကြောင်းလုတ်သလားဆိုရဲမိတော့မိခဲ့တာပါ။ဆိုင်ညွန့်ရင်ဘာပြောလို့ပါလဲ။
ဒီကရရစေပြီးတော့မှဒီနိုင်ငံရေးဆွေးနွေးရေးတယ်စပြင်ပေါ့ဗျာဒီယူဆကလည်းကျွန်တော်မငြင်းခါလို့ပါဘူးတယောက်တည်းတော့ပြစ်ခတ်တိုက်ခိုက်တာတွေရပ်သွားပြီးမှဆွေးနွေးရတော့အကောင်းဆုံးပေါ့နော်တကယ်လို့ကအဲ့လိုအခြေအနေမျိုးမတွေးနေလည်းလည်းပဲဆွေးနွေးလေးပွဲတွေရုပ်ရပါလေကဘာစစ်ကြီးတွေမှာဆိုလည်းဆွေးနွေးပွဲတွေပြီးတော့မှအတိတ်ကရဆဲသွားတယ်ရှိခဲ့ပြီးပါပဲအဓိကကတော့ကျွန်တော်နိုင်ငံတော်ပေါ်မှာဘယ်လိုစီလက်ထားမလဲတယ်တယ်ဘယ်လောက်ကြီးအမြင်တွေဖလှယ်နိုင်မလဲအပေးကြီးတွေဘယ်လောက်ကြီးမရနိုင်မလဲတယောက်ကအပါကြီးယူပြီးတော့တယောက်ကိုနှိမ်ထားရင်တော့ဒါမဖြစ်နိုင်ဘူးဒီလိုအနေထားတွေကိုကြော်လွားနေလေဆိုတော့ကျွန်တော်ဆင်းလဲကောင်းတဲ့အနေထားတွေကိုကျွန်တော်ရောက်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီလိုအဖြစ်ကရဆဲရေးဒေါက်တာအန်ဒရူးကပြောတယ်ဒါဒီမှသမိုင်းမှာလွတ်လိုက်ရပြီလားဒီလိုအခွင့်အလမ်းမျိုးမရဘူးတကယ်တော့နဝတ္တနာဖလက်ထက်ကလည်းပဲတိုင်းသားအင်အားစုတချို့နဲ့အပြစ်ခရစရေးနှစ်တော်ကြာ14နှစ်18နှစ်ဆက်ပြင်ရခဲ့တယ်ဆိုတာသိပါတယ်။အဲဒီကောင်အပြစ်ရစရေးအဖွဲ့တွေကိုနောက်မှကြခင်မှာအစွာအသိမဲ့ငင်းအဖွဲ့ဆိုပြီးတော့ဆိုင်းပုတ်တက်ပြိုက်တယ်။နောက်ပိုင်းမှာကျတော့နိုင်ငံရေးသဘောတူညီမှုအစင်ကိုတိုးတက်မလာခဲ့ဘူး။ဆိုတော့အခုအခြေအနေဟာရခင်လိုမဖြစ်တော့ဘဲနဲ့တကယ်စစ်ကိုတိုးပါမယ်ဆိုတာဘယ်အချက်ကပူပြီးပြောင်းလဲလာလို့လဲတော်တော်များများခင်ဗျာ။
ရင်ဟိုဘောဘောတမရအစိုးရလက်ထက်ဒုံကလုပ်တဲ့မင်းချန်ပြစ်စင်နဲ့အခုလုပ်နေမင်းချန်ပြစ်စင်တော့ကြောက်ပါလေခင်ဗျနံပါတ်၁ချက်ကပါလဲဆိုအရင်ဟိုတမရအစိုးရလက်ထက်ဒုံကလုပ်ထားတဲ့ကိစ္စကနိုင်ငံကြီးပြစ်တမကိုနိုင်ငံကြီးမိရဖြည့်ရှင်းနိုင်တဲ့အမိထားမရောက်မချင်းဟိုဘောဘာမှနိုင်ငံကြီးကိစ္စမဆွေးနွေးဘူးအခုကတော့နိုင်ငံကြီးပြစ်တမကိုအခုချိန်ကနေစပြီးဆွေးနွေးမယ်ဘာနဲ့ကွာလဲဆိုတော့အရင်တော့ကဒီဆာမမန်လက်နေကိုအရင်ချုပ်ပြီးမှဒါမှမဟုတ်ရင်သူသမုံရင်အောက်ကိုဝင်ပြီးမှနိုင်ငံရေးဆွေးနွေးမယ်အခုအချိန်မှာဖြစ်နေတဲ့ဆွေးနွေးပွဲကဒီ SSR လို့ခေါ်တဲ့ Security Sector Reform ကို base လုပ်ပြီးတော့ကျွန်တော်တို့လက်ထက်မှာပြန်လည်ကင်ထားပါကျွန်တော်တို့နိုင်ငံရေးကိုအရင်ဆွေးနွေးပြီးမှအားလုံးသဘောတူတဲ့အခါကျရင်ကျွန်တော်တို့တိုင်းပြည်မှာဒီနိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတော့ကိစ္စအဲ့ဒီအချက်ကကြောပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ဒီတိုင်းကြွားရင်လက်နဲ့ကင်နေတဲ့လူတစ်ဖက်ရှိနေတွေ့တော့ငင်းချင်ရဲ့ဘလောက်ပဲစာချုပ်ထူးထူးတိခတ်တဲ့ခဲ့မှုကိုရှိမှာပါဒါပေမဲ့အရင်လုံးကလို့ကမျိုးမဟုတ်ပဲနဲ့ထိထွေးရင်ဆိုင်မှုလေးတွေတော့ကျွန်တော်တို့တွေ့ရအောင်မှာပါ
ဟုတ်ကဲ့ဥဆိုင်ညွန်နေတော့သဘောတူပါလားအဲ့တော့အရင်လုံးကရခဲ့တဲ့ပြစ်ခတ်ရစေးသဘောတူညီချက်နဲ့အခုသဘောတူချက်မတူတော့ဘူးအခုဟာသိစားတယ်ဆိုတော့ဒေါက်တာအန်ဒရူးရဲ့ပြောကြားချက်ကိုလက်ခံပါလားခင်ဗျာ
ကျွန်တော်မငြင်းလို့ပါဘူးဒါလည်းဟိုထောက်ခံပါတယ်ဂျူလည်းဂျူဆိုပါတယ်သို့တော့ကျွန်တော်တစ်ချက်ပြောချင်တာကဟိုအရင်အစိုးရနဲ့အခုအစိုးရနဲ့ပုံကိုယ်ကြီးကတိတ်မကွာဘူးကြာငါကလူတွေပါဖြစ်နေတယ်အဲ့တစ်ချက်ကတော့ကျွန်တော်ထင်တယ်ဒီလူလူလူတွေရောစင်းနေပဲလက်နဲ့ကိုင်းအဖွဲကြီးအပြက်လေတန်တရားဖြစ်เสียရှိတယ်အဲ့မှာယုံကြည်မှုတည်ဆောက်ဖို့အများကြီးလိုတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့လူမပြောင်းမနဲ့မူလောက်ပြောင်းပြနေတဲ့သဘောလို့ဟုတ်ပါတယ်ဒါမှန်ပါတယ်လူတော်များများအဲ့လိုထင်ကြပါတယ်တီတန်တရားကိုပြောင်းအောင်ဟောတကယ်လုံနိုင်မယ်ထင်ပါလားကွင်သူတော်တော်လေးပြောပြပါဒီကိစ္စကို
ဟုတ်ကဲ့အရင်ဆိုတာနဲ့အခုဆိုတာနဲ့လူကတော့တူပါတယ်ဒါပေမဲ့လူတူပေမဲ့လည်းဝါဒ policy အတွေးခေါ်ကြောင်းတော့ရဆိုခေတ်ကာလရည်ရှိကြောင်းရဲ့ကြောင်းနိုင်မှုကြည့်ပြီးတော့အရင်တော့ရှိပြီးတော့ပြောင်းမဲ့လူတွေဒီစနစ်ထဲမှာဝင်လာခဲ့အတွဲအခုချိန်ကြီးဒီလိုမျိုး၃နှစ်၄နှစ်အတွင်းမှာငင်းချင်ဖြစ်ချင်ပြီးဒီလောက်တိုးတက်တာဖြစ်ပါတယ်ဆိုတာပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာအခုကြည့်ရဆဲရေးသဘောတူညီမှုမှဒီငင်းချင်ရေးလမ်းကြောင်းကိုချစ်တဲ့နေရာမှာအဓိကစိန်ခေါ်မှုကဘာကိုရင်ဆိုင်ရမလို့ထင်ပါလဲ
ကျွန်တော်ထင်တာကတော့အစိုးရနဲ့တိုင်းဒေသနဲ့ကိုင်ဖွဲ့စည်းတွေအပြင်မှာပါဝင်ထိုက်ပါဝင်တဲ့တင်းတဲ့လူတွေကကိုဘယ်အခန်းကဏ္ဍကနေဘယ်လူကနေပါဝင်မယ်ဆိုတဲ့ဟာနားမလည်ပြီးတော့ငါမပါရကောင်းလားသူမပါရကောင်းလားဆိုပြီးတော့ကျွန်တော်ပြက်နာတွေ့မယ
်
ဒီဟာကကျွန်တော်တို့ရဲ့အာဓမ္မအကြီးမားဆုံးဟိုပေါ့စိန်ခေါ်မှုပါခင်ဗျဟု
တ်ကဲ့ဦးစန်းညွန့်လည်းရောဘယ်လိုမြင်ပါလဲ
ကျွန်တော်ပြောချင်တာကတော့ဘယ်နှစ်ဖွဲ့နဲ့ဟိုအပြစ်ကရဆဲတယ်ကပ္ပစံကျင်တဲ့လို့ဘင်းလေးစံကျင်တယ်လို့ဟိုကျူးစားတာတဲ့ဆာလို့ရှိရင်အကြီးလုံးမှာအလက်တန်တစ်ချက်မှမထောက်ပဲနဲ့အကြီးကရဆဲမယ်အဲ့ဒါဆိုပူကောင်းပါတယ်ကျွန်တော်ကတော့အဲ့ဒါကိုပူကျူးစားပြင့်တယ်လို့ထင်တယ်ဒီနှစ်ဖွဲ့တော့ကျွန်တော်တို့ရသွားပြီကျန်တဲ့ဖွဲ့တော့ကျန်ကျန်ပစီဆိုတဲ့ဟာမျိုးတော့အဲကျွန်တော်သိမကြိုက်ပါဘူးကျွန်တော်ပုံကိုရေးနေလဲကျွန်တော် stakeholder အားလုံးတော့ဘယ်လိုလဲဒီစိတ်ပေါ်ဆွေးနွေးတဲ့နဲ့นี่9ตึนเนี่ยกูหลูบัตรทุกข์ได้มะหุดอเปนเนี่ยญาณโดด้วยญาณโดมาบาริหลูตะเลยคือเกษาบ่ล่ะไอ้อไทเนี่ยซินซาตึกนี้กูอไทเนี่ยกูถ่ายได้แต่ตัวมาเกินจ้ะพี่บดูดีนี่บดูมาเลยงามาล่ะเมนมาล่ะไม่เจอတော့ဘူးอาลุงนี่กูอไทเนี่ยกูไม่ถ่ายတော့เว้ยเนี่ยญาณโดก้าวหมู่ใต้นี้เนี่ยหลูนี้ด้วยก้าวหมู่ไอ้อไทเนี่ยมาถ่ายตึกเนี่ยนี่เราก็อยู่ซะ